ကချင်ပြည်နယ်မြစ်စုံစီမံကိန်းကိုအပီးတိုင်ရပ်ဆိုင်ပေးဖို့မြန်မာခေါင်းဆောင်တွေနဲ့တရုတ်အစိုးရကိုမြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်ချားစ်မောင်ဘိုကမြစ်တိုင်ရပ်ခံလိုက်ပါတယ်။ဒီတော့တွင်အမေရိကန်ရောက်မြန်မာနိုင်ငံသားတွေကလည်းမြစ်စုံစီမံကိန်းဖြတ်သိမ်းပေးဖို့ဝါရှင်တန်ဒီစီကတရုတ်တန်ယုံမြန်မာတန်ယုံတွေရှိမှဒီကနေ့တောင်းဆိုဆန်ဖို့စီစဉ်နေပါတယ်။ဒီအကြောင်းကိုညံဝင်းအောင်ပြောပြမှာပါရှင်
။မြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်ချားစ်မောင်ဘိုကမြစ်စုံစီမံကိန်းအပီးတိုင်ရပ်ဆိုင်ပေးရေးနဲ့ပတ်သက်လို့မြန်မာကောင်းဆောင်တွေကိုဇန်နဝါရီလထဲမှာစာရေးသားမြစ်တာရခံခဲ့ပြီးနောက်အခုတခါပြီးခဲ့တဲ့တနင်္လာနေ့ကမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့စီကိုထပ်ပြီးစာရေးသားမြစ်တာရခံခဲ့ပါတယ်ဖေဖော်ဝါရီလထဲမှာတော့တပ်မတော်တာဝန်ရှိသူတွေကမြစ်စုံနဲ့ပတ်သက်လာရင်မြန်မာလူထုရဲ့ခံစားချက်ကိုထဲသွင်းစဉ်းစားသွားမှာဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့တာကိုအားရကျေနပ်မိကြောင်းကာဒီနယ်ချားစ်ဘူကပြောပါတယ်မြန်မာကောင်းဆောင်တွေအပြင်တရုတ်အစိုးရစီကိုလည်းမြစ်စုံစီမံကိန်းကိုအပီးတိုင်ရပ်ဆိုင်ပေးဖို့တရုတ်ဘာသာစကားနဲ့မြစ်တာရခိုင်စာတစောင်းကိုချားစ်ဘူက AP 15ရက်နေ့ကပြီးပို့ခဲ့ပါတယ် AP 19ရက်နေ့စံတရက်နေ့မှာတော့ကာလီနာချားစ်ဘူကဗီဒီယိုသတင်းစကားထုတ်ပြန်ပြီးမြစ်စုံစီမံကိန်းနဲ့ပတ်သက်တဲ့သူ့ရဲ့စိုးရိမ်ချက်ကိုအခုလိုတိုက်တွန်းပါတယ
် We are deeply concerned and worried. There are signs that extreme pressure is brought on our leadersTo restart the Mizzon Dam.
အခုဆိုရင်မြစ်စုံဆယ်စီမံကိန်းပြန်ဆဖို့မြန်မာခေါင်းဆောင်တွေပေါ်မှာကြီးမားတဲ့ပြည်အားတွေရှိလာတာကိုသတိပြုမိပါတယ်။တန်းနဲ့ချီတဲ့ပြည်သူတွေရဲ့ဘဝအရှင်တန်ရေးဆုံးပါနိုင်တဲ့အတွက်ကြောင့်မလို့ဆိုရင်ပူပန်မိတာပါ။တဘောပဝင်းကျင်ရောစီးပွားရေးအရပါကပ်ဘေးဆိုင်မဲ့သဘောမျိုးပျက်စီးဆုံးရှုံးမှုတွေကြုံရမယ်ဆိုတာကိုသိပ္ပံပညာရှင်တိုင်ဝိုင်းကခံမှန်းထားပြီးဖြစ်ပါတယ်။အိမ်နီးချင်းဖြစ်တဲ့တရုတ်နိုင်ငံဟာမဟာအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံရဲ့အရေးပါတဲ့မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။မြစ်စုံစီမံကိန်းကိုရပ်တန့်လိုက်ခြင်းအပြင်တန်ပေါင်းများစွာသောမြန်မာပြည်သူတွေရဲ့ဘဝနဲ့ကောင်းကျိုးကိုဆောင်ကျဉ်းပေးနိုင်မှာပါချမ်းသာတဲ့တရုတ်နိုင်ငံအနေနဲ့ဆင်းရဲတဲ့မြန်မာပြည်သူတွေကိုနီလန်းမျိုးစုံနဲ့ကူညီနိုင်လိမ့်မယ်လို့ယုံကြည်ပါတယ
်မြစ်စုံစီမံကိန်းရောက် ARD မြေကြောကြီးတစ်ခုလုံးပြတ်တုံးရမယ်အခြေအနေကိုရင်ဆိုင်ရမှာဖြစ်ပြီးဒီမြစ်ကိုမိကိုလုတ်ကန်စားတောင့်နေကြတဲ့ပြည်သူတွေရဲ့ဘဝကိုငဲ့ညာစေလို့ကြောင်းစီမံကိန်းနဲ့သက်ဆိုင်သူအလုံးကိုကာဒီနယ်ချားစ်ဘူကထပ်မံမေတ္တာရက်ခံလိုက်ပါတယ
် Our hearts are burdened with the impending risk to millions. We plead with all the stakeholders to stop the dam once and for all.
တမောင်များစွာသောပြည်သူတွေရင်ဆိုင်တဲ့ဘေးဒုက္ခအတွက်တွေးတောပြီးတော့ကျွန်တော်တို့အားလုံးစိတ်မချမ်းမမြေ့သို့ရင်တောကရောက်နေရတာကြောင့်ဒီမြေဆောင်စီမံကိန်းကိုအပီးတိုင်ရက်ဆိုင်ပေးဖို့စီမံကိန်းနဲ့သက်ဆိုင်တဲ့တာဝန်ရှိသူအားလုံးကိုအထူးမေတ္တာရက်ခံလိုက်ရပါတယ်ကျွန်တော်တို့ရဲ့စစ်တပ်တာဝန်ရှိသူတွေအစိုးရခေါင်းဆောင်တွေဟာဆင်းရဲနေတဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားကိုအလေးထားစဉ်းစားပေးမယ်ဆိုတာလည်းယုံကြည်ပါတယ်
။အခုလိုမြန်မာနိုင်ငံရဲ့အထင်ကြီးဘာသာရေးခေါင်းဆောင်ကာဒီနယ်ချားစ်ဘူကမေတ္တာရက်ခံလိုက်တယ်လို့ပဲအမေရိကန်ပြည်ထောင်စုမှာရှိကြတဲ့မြန်မာနဲ့တိုင်းသားတွေကလည်းမြစ်စုံစီမံကိန်းဖြတ်သိမ်းပေးဖို့ AP 19ဒီကနေ့မှာဝါရှင်တန် DC ကတရုတ်တန်ယုံနဲ့မြန်မာတန်ယုံတွေကိုတွားရောက်တောင်းဆိုကြမယ်အကြောင်းဆန္ဒပြပွဲစီစဉ်သူတွေကတူဦးဖြစ်တဲ့ UM2 အောင်က VOA ကိုပြောပါတယ်
နံပါတ်၁ဆက်ကျွန်တော်တို့ဒီတဘာဝပဝကျင်ထင်းသိရဲ့ဒီဥစားကိုကျွန်တော်တို့ဦးစားပေးတယ်။နောက်တစ်ချက်ကတော့ဒီဆယ်လုံးကြာတဲ့မြန်မာနိုင်ငံမှာစီစီပီဒါရီတိုးတက်ရောက်မှုအဖြစ်အပျက်ဘဝမခံစားရဘူး။နောက်တစ်ချက်ကဒီဆယ်လုံးကြာဖြစ်တကယ်လို့ဆယ်တိုးပြတ်သွားမယ်ဆိုလို့ရှိရင်ပထမဆုံးကျန်ဆိုင်မှာကျွန်တော်ကချင်ပြည်နယ်မြစ်ကြီးနားမြို့ကကချင်ပြည်သူပြည်သားတွေပြင်းထန်တဲ့ခံစားရမှုရှိပါတယ်လို့ဒါကြောင့်မလို့အဲ့ဒါကိုလုံးဝအပြေးပိုင်ချက်သိမ်းဖို့ရတောင်းဆိုစားဖြစ်ပါတယ်လို့
မြေဆောင်စီမံကိန်းကိုဆေးဆိုးရလက်ထက်မှာသဘောတူခဲ့ပြီးမြေဆောင်ကထွက်လာမဲ့အလျက်စစ်ကိုတရုတ်နိုင်ငံက90ရာခိုင်နှုန်းရရှိမှာဖြစ်ပေမဲ့မြန်မာနိုင်ငံကတော့10ရာခိုင်နှုန်းသာရမှာဖြစ်တယ်လို့အများကနားလည်ထားကြပါတယ်မြေဆောင်ကိုအကောင့်ထဲပေါ်ခဲ့ရင်အရာဝတီမြောင်းတစ်လျှောက်အပြောင်းလဲတွေဖြစ်လာမှာဖြစ်ပြီးမြစ်ကိုမိခိုလုတ်ကင်နေသူတွေရဲ့ဘဝထိခိုက်စေမယ်လို့ပညာရှင်တွေကထောက်ပြနေတာပါမြေဆောင်စင်းနဲ့တိမ်မွေးတဲ့နေရာမှာအခုထိလှုပ်ရှားနေစေသခိုင်းငလျင်ပြက်၍ကြောကြီးရှိတာကြောင့်ဒီကရသာကျိုးပေါက်ခဲ့ရင်အသက်ပေါင်းများစွာဆုံးရှုံးနိုင်ကြောင်းဘူမိပညာရှင်တွေကသုံးသပ်ထားကြပါတယ်